gigine epila nasanniya ni ma chaeu de mi kaba ni ma mi kaba mi bo ma sikan me amai sun pye mu rue kin wi se yi plastic tong swae mu shot cha yi rue twe kaba tawun ga tabawa pawin chin thing thing yi lout sha du rue ga tadi pe pyo su lai ba de serena wanan ni bet ga amya pi du niya rue ma amai kaw cha de lout sha mu rue saung yet cha de lo myama naingan da rai ko ati sait da ne sikan me amai ma sun pye cha bo ကိုယ်တိုင်အသိရှိကြဖို့ကလည်းအရေးတကြီးလိုအပ်နေပါပြီလို့မြမအတဘာဝပဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတိုက်တွန်းပြောဆိုလိုက်ပါရဲ့မြေကဘာနဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့မဆုမွန်ကဆက်ပြောပြပါမယ
်ဟုတ်ပါတယ်ဒီကနေ့ဧပြီလ22ရက်နေ့ကတော့ Arc Day မြေကဘာနဲ့ဖြစ်ပါတယ်2018ခုနှစ်အတွက်မြေကဘာနဲ့အဆောင်ပုတ်ကတော့ plastic အမိုက်ကင်းစင်မြေကဘာတခွင်ဖြစ်ပါတယ်မြေကဘာနဲ့အထိမ်းမဲ့အဖြစ်နဲ့ကဘာတဝန်းအမိုက်ကင်းစင်ရေး plastic သုံးဆွဲမှုလျှော့ချရေးလူလူလှုပ်ရှားမှုတွေနဲ့ကျင်းပနေကြချိန်မှာလဲမြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းတချို့မှာမြေကဘာနဲ့အထိမ်းမဲ့စူပါအမိုက်ကောက်ကြပါတယ်ဒီကနေ့မှာတော့မြေကဘာနဲ့အထိမ်းမဲ့မန္တလေးမြို့သူမြို့သားတွေစုပေါင်းပြီးတော့မန္တလေးမြို့တော်ဒီတန်ရှင်ရဲ့အတွက်မန္တလေးတောင်မှာစုပေါင်းအမိုက်ကောက်ခဲ့ကြတယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရှားရေးလှုပ်ရှားသူတဦးလည်းဖြစ်မန္တလေးမြို့တော်စီပင်တာယာရေးကော်မတီအဖွဲ့ဝင်ပြည်သူ့ဆက်ဆံရေးနဲ့ပြည်သားရေးတာဝန်ခံစာရေးဆရာဦးကျော်ရင်မြင့်က VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်မြေကမာနေ့မှာကျွန်တော်တို့မန္တလေးမြို့သူမြို့သားတွေကမြို့တော်တန်ရှင်ရေးနေ့အဖြစ်နဲ့မန္တလေးတောင်မှာစုပေါင်းပြီးတော့အမိုက်တွေကောက်ကြပါတယ်မန္တလေးမြို့တော်စီပင်တရားရေးကော်မတီနဲ့ပရဟိတရီလူမျိုးအဖွဲ့အစည်းတွေပူးပေါင်းပြီးတော့မြို့ရဲ့အထူးခကြတဲ့နေရာတွေမှာစုပေါင်းအမိုက်ကောက်တာကိုပူဆက်တင်ပြီးတော့မှလုပ်နေပါပြီ။ဒီလိုနေရာတွေမှာကောက်မလဲဆိုတော့မြို့အတွက်အခြေချကြတဲ့ဥပမာသမိုင်းအမျိုးနေရာတမ်းမှုရှိတဲ့မန္တလေးတောင်လိုကျုံပဝန်းကျင်လိုနောက်တစ်ခါလူအသွားလာအများတဲ့မန္တလေးပြည်သာကြီးလိုမြို့အဝင်လမ်းတွေလိုနောက်တစ်ခါတူရစ်တွေအလားများတဲ့မရှိရင်ပင်ကျောင်းလိုမန္တလေးစစ်ကမ်းလိုအဲ့ဒီလိုနေရာပေါင်းစုံပေါ့အများနဲ့သက်ဆိုင်တဲ့နေရာတွေမှာတနည်းငယ်မြေတိုင်းကျွန်တော်တို့ကောက်ကြမယ်ဆိုတော့ဖွင့်မြက်ချက်တခုကိုသူတို့လူငယ်တွေကပဲတောင်းဆိုပြီးတော့ချပြီးတော့မှတကယ်လက်တကျကြောက်ကြနဲ့အမိုက်တွေကိုသိမ်းပစ်သွားတယ်နောက်ပိုင်းမှာကျွန်တော်တို့အမိုက်ကောက်တာချက်အမိုက်ကိုစနစ်တကျဆွန့်ပစ်တတ်အောင်စီယုံလှုံ့ဆော်ဆောင်ရွက်တာတွေကိုဆက်ပြီးလုပ်ပါမယ်မိကပါနေ့မှာတော့အထူးသဖြင့်ကျွန်တော်တို့ဒီလိုအမိုက်တန့်ရှင်းအောင်ပို့ပြီးလုပ်ဖြစ်ကြပါတယ်
ကဘာမြေကြီးအမိုက်တွေနဲ့မြစ်ပတ်နေတာတွေကိုစီကတ်မဲ့အမိုက်စွန့်ပစ်ဖို့ကင်းဝေးဖို့ပလတ်စတစ်သုံးဆွဲမှုလျှော့ချဖို့တွေလှုံ့ဆော်နေတဲ့အချိန်မှာပဲမြမကဘာဝပတ်ဝန်းကျင်ရိုးရင်းမပြတ်စည်းရေးမြမနိုင်ငံသူနိုင်ငံသားတိုင်းကိုယ်ပိုင်အသိစိတ်ဓာတ်နဲ့အမိုက်မြင်ရင်အမိုက်ကောက်တဲ့ကြဖို့လိုအပ်တယ်လို့တဦးချင်းတိန်တော်စုချင်းမြို့နယ်အလိုက်ကနေတိုင်းနိုင်ငံအထိအမိုက်ကိုစနစ်တကျစွန့်ပစ်ကြဖို့ကိုလည်းဦးကျော်ရင်မြင့်ကမြေကဘာနဲ့မှာပြည်သူတွေအားလုံးပူးပေါင်းပါဝင်ကြဖို့တိုက်တွန်းလို့ဆိုပါတယ
်အမိုက်ကိုစနစ်တကျစွန့်ပစ်တတ်အောင်နာဆိုရင်ရလေပြန်နေပြီးတလွယ်ပဲကုလထေရတို့ပြီးရောဆိုတော့တွေ့တယ်နဲ့ပြစ်ချခဲ့တာအဲ့ဒီလိုအခြေအနေမျိုးကနေပြီးတော့ကျွန်တော်တို့အမိုက်တွေကိုစုပြီးတော့မှတနည်းကနဲ့အမိုက်စွန့်ပစ်ဖို့လို့တွေ့ခြေရင်းကလည်းအမိုက်ပုံးလေးတွေအမိုက်စွန့်ပစ်ရမယ်နေရာတွေအမိုက်ကန်တွေတသမမတ်ငါထားပြီးတော့အဲ့လိုနေရာတွေမှာစနစ်တကျစွန့်ပစ်တဲ့အခါမှာအမိုက်သိမ်းရတာလည်းတော်တော်တက်တာသွားတယ်အဒီမြေကဘာလည်းအများကြီးပို့ပြီးတန့်ရှင်းသွားမယ
်။နိုင်ငံတော်ဤတိုင်းနိုင်ငံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဖြစ်စေခြင်းနဲ့တနိုင်ငံတော်အမိုက်ကင်းစင်ရေးအတွက်ခေါင်းဆောင်ကဥဆောင်ပြီးတော့ကောက်ပြနေချိန်မှာပဲဟန်ပြအမိုက်ကောက်တာမျိုးတွေမဖြစ်စေခြင်းဘူးလို့လည်းဦးကျော်ရင်မြင့်ကပြောပါရယ
်။အဲကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့လေတာတကူကကွဲပြီးမြည်တယ်ပေါ့။နောက်တကူကခေါင်းဆောင်လူကြီးတယောက်ယောက်ကလုပ်လို့ရှိရင်နောက်ခံကြီးပြောခဏတစ်ချိန်ဝိုင်းလိုက်ကြတယ်။ဥပမာတော့ဆန်းစုကြည်အမိုက်ကောက်ရင်ဝိုင်းအမိုက်ကောက်ကြတယ်တော့ဆူလဲမကောက်တော့ရောအမိုက်ကောက်တာမတွေ့ရတော့ဘူးအဲ့ဒီလိုမဟုတ်တဲ့နဲ့ဒီအမိုက်ကိုစနစ်တကျစွန့်ပစ်တာအတကယ်အမိုက်ကိုပြန်ပြီးတော့အသုံးကျအောင်အသုံးချတတ်တာအဲ့ဒါလေးကိုအစိုးရဘက်ကလည်းလူတွေကိုစဉ်ဆက်မပြတ်လှုပ်လာအောင်ဒါကတောင်းဝန်တရက်အနေနဲ့ပညာပေးဖို့လည်းလိုသလိုခုနဥပမာအမိုက်ကနေစွန့်ရင်ထုတ်ဖို့လို့အတွက်စီမံပေးဖို့လိုတယ်
မြန်မာနိုင်ငံတွင်အမိုက်ကင်းစင်ရေးနဲ့စီကတ်မဲ့အမိုက်မစွန့်ပစ်ကြရေးစားတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုတွေကိုတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုပညာရှင်တွေကြော်ကြားရစားပြီးစာနေခြင်းသမားသတင်းသမားတွေနဲ့အမှုပညာရှင်တွေလူငယ်တွေကမြန်မာနိုင်ငံတဝန်းလှုပ်ရှားမှုကိုယ်စီနဲ့ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်
မဆုမွန်မင်းညင်းတင်ဆက်ခဲ့ရပါ